Welcome to the Voice of America in Burmese.
Mingla ba shin VOA American tan ye 2016 khu ni August 16 ye jada bari ni nyat ni 6 nai khwe ga ni 9 nai thi season 2 go American pi dang su myo daw Washington DC ga ni dai yai thau lwin pe ni ba bi line to meter 16 19 ne 25 ro ga ni phan yu na sin nai ma le shin.
Welcome to the Voice of America in Burmese.
ကျွန်မခွန်ညိုပါရှင်အခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြေညာမှာပါ။တူရကီနိုင်ငံရှေ့ဘက်ကရဲစခန်းတွေနားမှာကားဘုံးတွေပေါက်ကွဲတာကြောင့်လူ6ဦးထဲမှနေသေဆုံးပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေပြန်ဆမယ်လို့ပြောလိုက်တဲ့ပေါ်အထူးဆိုရင်ကြောင့်တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကပြောပါတယ်။ဒီဥက္ကဋ္ဌမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်ဝန်ကြီးချုပ်ကဒီကနေ့နိုင်ငံတော်ကွန်ပျူတာဖွဲ့နဲ့ကြိုဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းဆောင်ပါတွေမှာနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုသူသွားနေတဲ့တရုတ်နိုင်ငံခရီးစဉ်ပေါ်မှာဘလို့မှတ်ချက်ပေးထားပါလဲ
။မစ်ဖြစ်ဆွေးပြီးဖြစ်ဆိုတာအပေါ်ကျဒီတိုင်းနဲ့ကျွန်တော်တို့နေတရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းပြောင်းလဲတယ်ဆိုတာပို့ပြီးတော့ကောင်းမှုလို့ပို့ပြီးတော့တည်မြဲဖို့ပို့ပြီးတော့ခိုင်မာဖို့အပြောင်းလဲတွေပဲဖြစ်မယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်။
ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုနိုင်ငံတကာသတင်းတွေအပြီးနားဆင်ကြရပါမယ်ရှင်။တခါ27ရာစုပင်လုံညီလာခံကျင်းပဖို့ညီလာတာကိုအပြစ်ရက်လက်မှတ်ထိုးမထားသေးတဲ့လက်နက်ကင်အဖွဲ့၃ဘွဲ့ကကြိုးဆိုလိုက်တာနဲ့တစ်ချိန်နဲ့ကချင်ပြည်နယ်ဘက်မှာတော့အစိုးရတပ်နဲ့ကချင်လက်နက်ကင်တွေတိုက်ပွဲဖြစ်ပွားနေပါတယ်။စားတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့တူရီယိုအိုလံပစ်အားကစားသတင်းတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကကြီးညာပါမယ်ရှင်။
ပလူတိုနီယံပြန်လည်တပ်ဆင်ထုတ်လုပ်တဲ့လုပ်ငန်းကိုပြန်စနေပြီလို့မြောက်ကိုရီးယားကပြောတဲ့ပေါ်အထူးဆိုရင်ပြီးစိတ်မကောင်းဖြစ်ရကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောပါတယ်
။ဟဲအလုံးတို့ထုံးဟက်실험을중단하지않겠다고하면서사용후연료봉재처리및
နျူကလ িয়ার စံတက်တာသုံးပြီးသားလောင်စာချောင်းတွေကိုပြန်လည်တပ်ဆင်တာနဲ့နျူကလ িয়ার လက်နက်တွေတပ်ဆင်ပြီးယူရေနီယံအသုံးပြုတာကိုရပ်မှာမဟုတ်ဘူးလို့ပြည်ပမီဒီယာတွေကနေတဆင့်မြောက်ကိုရီးယားကဗိုလ်ထူးနေမှာပြောပါတယ်။ဒါဟာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုရှင်းရှင်းလင်းလင်းချိုးဖောက်တာပါပဲ။နိုင်ငံတကာငြိမ်းချမ်းရေးနဲ့နျူကလ িয়ার ကင်းရှင်းရေးအတွက်စိန်ခေါ်ချက်တရလည်းဖြစ်ပါတယ်။ဒီအတွက်တောင်ကိုရီးယားအစိုးရအနေနဲ့အထူးစိုးရိမ်ပြီးတော့စိတ်မကောင်းဖြစ်ရပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရချိုကျွန်းဟတ်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။အဓိကနိုင်ငံကြီးတွေသက်ဆိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလိုအပ်တဲ့လှုပ်ဆောင်ချက်တွေကိုလုပ်သွားမယ်လို့လည်းပြောခွင့်ရချိုကပြောပါတယ်။ဒီကိစ္စပေါ်ဆိုရင်လည်းအကြောင်းအမေရိကန်ပြည်ထောင်စုကလည်းပြောထားပါတယ်။ဒီသတင်းသာမှန်လဲဆိုရင်တော့ဒီလိုလှုပ်ရမျိုးတွေကိုပိတ်ပင်ထားတဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုတိတိတသားချိုးဖောက်လိုက်တာထင်ရှားပါတယ်လို့နိုင်ငံကြီးဌာနပြောခွင့်ရမာခ်တုန်နာက VOA ကမိတာကိုပြန်ဖြေထားပါတယ်။တောင်ကိုရီးယားမှာအဆင့်မြင့်ဒုံးကျည်စနစ်တစ်ခုကိုအမေရိကန်ကချထားမဲ့အစီအစဉ်ပေါ်မြောက်ကိုရီးယားကဒေါသတကြီးတုံ့ပြန်ထားတာနဲ့အမျှအခုလိုနျူကလ িয়ার နဲ့ဆိုင်တဲ့လုပ်ငန်းတွေမရပ်ဘူးဆိုတဲ့ပြောဆိုချက်ထွက်လာတာပ
ါတူရကီနိုင်ငံရှေ့ပိုင်းကရဲစခန်းတွေနားမှာဒီကနေ့မနေ့အစောပိုင်းကကားဘုံးနှလုံးပောက်ကွဲပြီးလူ6ယောက်တည်းမနေ့တေဆုံးပြီး120ကျော်ဒဏ်ရာရရှိသွားပါတယ်ပထမကားဘုံးကဗန်ပီနယ်မှာပောက်ကွဲခဲ့ရမှာရဲတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးတေဆုံးပြီးရဲတပ်ဖွဲ့ဝင်20တည်းမနေ့အပါအဝင်ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်နောက်ထပ်နိုင်ရင်းငယ်ချပီးတဲ့နောက်မှာလည်းအလစစ်ရဲစခန်းရဲ့ပန်းချံတဲမှာနောက်ထပ်ကားဘုံးတစ်လုံးပောက်ကွဲပြီးလူ3ဦးသေဆုံးပြီး100တဲ့မနဲ့ဒဏ်ရာရရှိသွားပါတယ်။ဘယ်အဖွဲ့ရဲ့လက်ချက်ဆိုတာမပြောသေးပေမဲ့လို့လေအာဏာပိုင်တွေကတော့ဒါဟာကတ်စစ်သွေးကြွတွေရဲ့လက်ချက်အဖြစ်ပြောဆိုနေကြပါတယ်။မကြသေးခင်လတွေအတွင်းမှာတူရကီနိုင်ငံရှေ့ပိုင်းမှာကတ်စ်လက်နက်ကိုင်တွေကအလားတူတိုက်ခိုက်တာမျိုးတွေလုပ်ခဲ့ပါတယ်။ဒုတိယပောက်ကွဲမှုကိုရပ်ယူထားတဲ့ဗီဒီယိုထဲမှာရဲစခန်းပြင်ဘက်ကနေမိဂိုလုံးကြီးတက်သွားပြီးကားတွေအတော်များများပြိုလဲကျသွားတာတွေ့ရပါတယ်။အဆောက်အုံပတင်းတကားတွေလည်းပွင့်ထွက်သွားတာတွေ့ရပါတယ်ရှင်။
တူရကီရဲတပ်ဖွဲ့ကဒီကနေ့မနေ့အာရုံမတက်ခင်မှာဖမ်းဝရမ်း200နီးပါးကိုထုတ်ပြန်ပြီးနေရာဌာန100ကျော်ကိုရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။ပြီးခဲ့တဲ့လကအာဏာသိမ်းမှုဂျူးစားမှုရဲ့နောက်ွယ်ကစီစဉ်သူဖြစ်တူရကီအစိုးရကဆွဆွဲထားတဲ့အမေရိကန်မှနေထိုင်သူတူရကီဘာသာရေးကောင်းဆောင်ဖက်ဒူလဂူလန်နဲ့ဆက်ဆက်ရှိတယ်ဆိုတဲ့လူတွေကိုရဲတပ်ဖွဲ့ကဆက်ရှာနေတာပါ။ဂူလန်ရဲ့ဘာသာရေးဆိုင်ရာလုပ်ငန်းတွေကိုရန်ပုံငွေထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့သူ့ကိုထောက်ခံသူတွေအကြားအဆက်ဆက်ကိုရှာဖို့အတွက်တူရကီဗန်နောင်ငွေကြေးဆိုင်ရာရဲတပ်ဖွဲ့ကဦးဆောင်ပြီးအခုလိုရှာဖွေစစ်ဆေးတာပါ။ဂူလန်ကကျိုးကန်စစ်စင်တယ်လို့အစိုးရကဆွဆွဲပြီးထောင်ပေါင်းများစွာသောရဲတပ်ဖွဲ့ဝင်တွေနဲ့စစ်ဖက်ဝန်ထမ်းတွေပါတဲ့ဇူလန်လ15ရက်နေ့ကအာနာသိန်းကျိုးပတ်မှုဟာကနဒါပဲကြာခဲ့ပြီးတော့လူ250မှနေတည်ဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရပြီးတဲ့နောက်အစိုးရကအရေးပေါ်အခြေအနေကြေညာပြီးအာနာသိန်းမှုကြံစီတယ်လို့ဆွဆွဲခံရတဲ့လူတွေကိုစပြီးဖမ်းခဲ့တာပါ။ ထောင်ပစ်ဒဏ်2နှစ်အောက်ပဲကျန်တော့တဲ့အကျဉ်းသား38000ကိုလွတ်ပေးမယ်လို့အစိုးရကကြေညာပြီးနောက်တည့်ရက်ဒီကနေ့မနေ့လင်းအားကြီးမှာရှာဖွေစစ်ဆေးတာတွေကိုလုပ်တာပါ
စီးရီးယားနိုင်ငံအလက်ပိုမြို့ကိုလေချောင်းကနေတက်ခတ်ခိုင်းရပြီးတဲ့နောက်အပြည့်စည်းပုံတွေကြားထဲကနေကဲတင်ထားတဲ့ကလေးငယ်လေးရဲ့ရုပ်ပုံကိုအတိုက်ခံတက်ကြွလှုပ်ရှားသူတွေကထုတ်ပြန်လိုက်ပါတယ်။မျက်နှာမှာဖုန်တွေသွေးတွေပေးချမ်းနေပြီးထိတ်လန့်တုန်လှုပ်နေတဲ့ကလေးငယ်အေးပေါ်လေးလူနာတင်ရင်တွေကလေမော်ယောင်ခုံကလေးပေါ်မှာထိုင်နေတဲ့ပုံကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာအများအပြားဖြန့်ဝေနေကြပြီးအလက်ပိုမြို့ရဲ့ကြောက်ရွံ့ပွဲဟာအခြေအနေကိုထင်ရှားစေပါတယ်။ဒီကလေးဟာအသက်၅နှစ်အရွယ်အော်မရန်ဖြစ်တယ်လို့အလက်ပိုမြို့မှာရှိတဲ့ဆရာဝန်တွေကပြောပါတယ်။ခေါင်းမှာထိထားတဲ့ဒဏ်ရာတွေကိုဒဏ်ရာတွေနဲ့သူ့ကိုဆေးကုသပေးနေတယ်လို့လည်းဆိုပါတယ်။တဘုံတွေသိမ့်ပိုက်ထားတဲ့ကတ္တဂျီခရိုင်မှာလေးချောင်းတက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်အပြစ်စည်းပုံတွေတဲကနေလူတစ်ယောက်ကကလေးကိုကယ်ထုတ်သွားတဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုကိုအတိုက်ခံမီဒီယာအဖွဲ့ဖြစ်တဲ့အလက်ပိုမီဒီယာဌာနကအွန်လိုင်းမှာဗုဒ္ဓဟူးနေ့ကတင်ခဲ့တာပါထိတ်နံပြီးကြက်သေးသေးနေတဲ့ကလေးကိုလူနာတင်ရင်ကားတဲ့ကအဲ့ဒီလူကထည့်လိုက်ပြီးကောင်ကလေးမျက်နှာဘောကသွေးတွေကိုတုပ်ပေးနေပါတယ်နောက်ထပ်ကလေးငယ်နှစ်ယောက်ကိုလည်းအပြက်စည်းပုံတွေကဆွဲထုတ်ပြီးလူနာတင်ရင်ပေါ်တင်ပေးလိုက်တာတွေ့ရတယ်လို့မျက်နှာမှာသွေးတွေနဲ့ဖုံးလွှမ်းနေတဲ့လူတစ်ယောက်ကိုလည်းတင်ပေးခဲ့ပါတယ်လေချောင်းတက်ခတ်မှုတွေကြောင့်လူ၃ယောက်သေဆုံးပြီးအများအပြားဒဏ်ရာရတဲ့နေရာမှာတချို့ဟာအခြေအနေဆိုရင်ရတယ်လို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးအကဲခတ်စောင့်ကြည့်တဲ့အဖွဲ့ကပြောဆိုလိုက်ပါတယ်ရှင
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကိုဒီကနေ့ဝန်ကြီးချုပ်လီခေချန်ကနိုင်ငံတော်ကွန်ပျူတာဖွင့်နဲ့ကြိုဆိုပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ဒီကနေ့ဆွေးနွေးပွဲကတော့ရက်ဆိုင်ထားတဲ့မြေဆုံစီစီမံကိန်းကိစ္စအဓိကဖြစ်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သက်အနိုင်ရပြီးအစိုးရဖွဲ့ပြီးကြတဲ့ကဆိုရင်ပထမဆုံးနိုင်ငံတော်အဆင့်ခီးစဉ်ဖြစ်ပါတယ်။ဒေါ်လာ 3.6 ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားတဲ့အရာဝတီမြေပေါ်ကမြေဆုံစဲစီမံကိန်းကိုတရုတ်ဘက်ကပြန်ဆချနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာအပြင်းထန်ကန့်ကွက်တာတွေပေါ်လာပြီးတဲ့နောက်အရင်သမရဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဆယ်ကြောင့်အရာဝတီမြေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့မြန်မာနိုင်ငံမှာလျှက်စစ်တပ်အားအလုံးလောက်မရှိတာတွေကိုစီမံကိန်းကိုကန့်ကွက်သူတွေကထောက်ပြကြတာပါ။ဒီဆယ်ဆောက်ပြီးတဲ့နောက်ထုတ်မဲ့အရာလျှက်စစ် 90 ရာခိုင်နှုန်းကတရုတ်ပြည်ကိုသွားမှာပါ။အရာဝတီမြေပေါ်ကဆယ်စီမံကိန်းတွေကိုလိလဆန်းစစ်ဖို့ကော်မတီတရက်ကိုမကြသေးခင်ကပဲဖွဲ့စည်းထားပါတယ်။ပြည်မြန်မာနယ်စပ်တခြားကလူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့ပါဝင်ရာယန္တာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြားငင်းချမ်းရေးလုပ်ငန်းစဉ်ကိစ္စကိုလည်းတရုတ်အစိုးရနဲ့ဒေါင်ဆန်းစုကြည်တို့ဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။တောက်ကြာနေမှာတော့ဒေါင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်
။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရင်းစေဝါနှိမ်နင်းရေးစီမံချက်အပေါ်ဝေဖန်ပြောဆိုတာကြောင့်သမ္မတဘက်ကပြန်လည်ဆွဆွဲပြီးချိန်ချောက်ပြောဆိုတာတွေရှိထားပေမဲ့လို့လည်းသမ္မတဒူတာတေကိုတရားဝင်စစ်ဆေးမှုတစ်ခုလုပ်ရေးဆက်ပြီးတွန်းအားပေးသွားမယ်လို့ဖိလစ်ပိုင်မျိုးသမီးထက်လွတ်တော်မတ်တူကပြောဆိုလိုက်ပါတယ်။သမ္မတဒူတာတေရဲ့တိုက်ခိုက်မှုတွေဟာအုပ်ချုပ်ရေးအာဏာကိုမတော်တရားအလွဲသုံးစားလုပ်တာဖြစ်တယ်လို့အထက်လွတ်တော်အမတ်လေလာဒီလီမာကခန်းစားချက်အပြည့်နဲ့ဒီကနေ့ပြောဆိုသွားတာပါပြီးခဲ့တဲ့ဇွန်လအတွင်းဒူတာတေအာဏာရလာပြီးခဲ့ရဆိုရင်မူရင်းစေဝါအယောင်ွယ်လုပ်တဲ့ဆိုတဲ့တန်တရားနဲ့လူပေါင်းတထောင်တဲ့မင်းတပ်ဖြတ်ခံထားရတဲ့အပေါ်လွှတ်တော်စုံစမ်းစစ်ဆေးမှုတစ်ခုကိုအမတ်ဒီလီမာကပြောဆိုနေတာပါဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွေနေတဲ့မူရင်းစေဝါလုပ်ငန်းနဲ့အယောင်ွယ်လုပ်သူတွေကိုအမြင့်ဖြတ်ဖြည့်ရှင်ဖြစ်အမြင့်ဖြတ်ဖြုတ်ပြစ်မယ်လို့ဂရိနဲ့သမ္မတဒူတာတေးရေးကောက်ပွဲကိုအနိုင်ရလာတာပါဖိလစ်ပိုင်ရဲတပ်ဖွဲ့ထူထောင်တဲ့115နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြင့်ဗိုလ်ထူးနေကလုတ်တဲ့အခမ်းအနားအတွင်းမှာသမ္မတဒူတာတေးပြောသွားတဲ့ဆွဆွဲချက်တွေကြောင့်သူ့ရဲ့အနေအထားကိုခဏတော့ပြန်စင်းစားစေမိခဲ့တယ်လို့အထက်လွှတ်တော်မှကပြောပါတယ်သူ့ရဲ့ပြုမှုပြောဆိုနေတာတွေဟာသမ္မတရဲ့အလိုတိုင်းလိုက်မလုပ်တဲ့ဘသူကိုမဆိုဘသူကိုဘသူမဆိုကြုံရနိုင်တဲ့အခြေအနေတွေဖြစ်တယ်လို့အထက်လွှတ်တော်အမှတ်ကပြောဆိုလိုက်တာပါရှင်
အင်ဒိုနီးရှားရေပိုင်နယ်ထဲမှာဖမ်းဆီးထားတဲ့တရားမဝင်ငါးဖမ်းလေတချို့ကိုရေထဲမြှုပ်ပစ်နေတာကိုဒရုန်းနဲ့ရိုက်ယူထားတဲ့ပုံတွေအင်ဒိုနီးရှားနိုင်ငံကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဖမ်းဆီးထားတဲ့တရားမဝင်ငါးဖမ်းလေတွေကိုနတ်တူနာကျွန်းစုတွေတခြားတန်နာကြောက်တန်းတွေဖမ်းတီးတိစောက်ဖို့ရည်ရွယ်ချက်နဲ့80ကြိမ်မြောက်အင်ဒိုနီးရှားလွတ်လပ်ရေးနေ့မှာအခုလိုရေထဲမြှုပ်ပစ်လိုက်တာပါအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအစိုးရအနေနဲ့ကျွန်းစုပေါင်း 18,000 ပါဝင်တဲ့သူ့ရဲ့နေအိမ်ကိုအခိုင်အမာထိန်းချုပ်ထားနိုင်တယ်ဆိုတာတရုတ်အပေါ်ဝင်အင်းကြီးချင်းနိုင်ငံတွေကိုပြသဖို့ဒစီတပိုင်းရည်ရွယ်ပြီးအခုလိုတရားမဝင်ငါးဖမ်းလေတွေပေါ်အပြင်းထန်နှိမ့်နေတာပါအခုရေထဲနှစ်လိုက်တဲ့ငါးဖမ်းလေအများပြားဆိုရင် ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တုပ်ပင်လယ်တွေကအင်ဒိုနီးရှားရဲ့စီးပွားရေးဆောင်တွင်ဖမ်းဆီးထားတဲ့ငါးဖမ်းလေတွေဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာအင်္ဂါနေ့ကစပြီးမြေအေကပေါင်း2900ကျော်လောင်ကျွမ်းခဲ့ပြီးဖြစ်တဲ့တော်မီကိုမိသားဝန်ထမ်းတွေကထိန်းချုပ်လာနိုင်ပြီလို့ဆိုပေမဲ့အင်ဂျီဘလောက်များများမီးလောင်သွားတယ်ဆိုတာကိုသေချာမသိရသေးပဲအဆုံးရှုံးမှုတွေများနိုင်တဲ့အကြောင်းအာဏာပိုင်တွေကသတိပေးထားပါတယ်။အရင်ကတခါမှမကြုံခဲ့ဘူးမတွေ့ခဲ့ဘူးတဲ့ပမာဏနဲ့စိုးစိုးဝါးဝါးထိခိုက်နေတာဖြစ်ပြီးအင်အောင်စုအများအပြားတွေသူတို့ရဲ့ပိုင်ဆိုင်မှုတွေအလုံးဆုံးရှုံးနိုင်ရတဲ့အခြေအနေရှိတယ်လို့ဆန်ဘာနာဒီနိုခရိုင်မိသက်အကြီးအကဲကပြောဆိုလိုက်ပါတယ်ဆန်ဘာနာဒီနိုမြို့ရဲ့မြောက်ဘက်တောင်တန်းတွေရှိရာလောင်ကျွန်းနယ်တော်မီယာအရှိန်ဟုံးနဲ့လောင်ကျွန်းငယ်ပြီးအဖြူရောင်နဲ့အမဲရောင်မိခိုးလုံးကြီးတွေကောင်းကင်ကိုတက်ခဲ့ပါတယ်လောလောဆယ်မိသက်ဝန်ထမ်း1500ကျော်နဲ့မိငိမ့်တက်ဖို့ကြိုးစားနေပြီးနောက်ထပ်အကူဝန်ထမ်းတွေထပ်ရောက်လာဖို့လည်းရှိပါတယ်ရှင
်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲ12ရက်မြောက်မနေ့ကအမျိုးသားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ပွဲတွေမှာအင်ရှင်ဘရာဇီးလ်ကဟွန်ဒူရက်စ်ကို6-2အကိုမရှိဂျာမနီကနိုင်ဂျီးရီးယားကို2-6မရှိနဲ့အသီးသီးနိုင်ရပြီးဘိုလူပွဲတက်သွားကြပါတယ်။အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့ရဲ့ဘိုလူပွဲကိုတော့စနေနေ့မှာကစားပါမယ်။ဘိုလူဦးနေ့ကပဲလုတ်တဲ့အမျိုးသမီးမီတာ100တန်းကျော်ပြေးပွဲမှာတော့အမေရိကန်ကဘရီယန်နာရိုလင်းစ်ကရွှေစုရပြီးသူ့ရဲ့အသင်းဘော်တွေဖြစ်တဲ့နီယယ်အာလီနဲ့ခရစ်စတီကက်စလင်းတို့ကငွေနဲ့ကြေးအသီးသီးရတာကြောင့်အမေရိကန်အသင်းကစုစည်း3ခုစလုံးကိုရသွားတာပါ။ဒီကနေ့မှာတော့ကမ္ဘာတက်ရှိထင်ရှားအမြန်ဆုံးလူသားလို့တင်စားခေါ်ဆိုကြတဲ့ဂျမေကာနိုင်ငံသားယူဆိတ်ဘိုးဒါမီတာ200တာတူပြေးပွဲမှာသူ့ရဲ့ဂုဏ်ပုဒ်ကိုဆက်ထိန်းနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။2012ခုနှစ်လန်ဒန်အိုလံပစ်မီတာ200ပြေးပွဲမှာဘိုးဒါအနိုင်ရခဲ့ပြီးဒီနှစ်မီတာ100ပြေးပွဲကိုလည်းနိုင်ရန်ထားပါတယ်။ဒါပေမဲ့လည်းသူကအနိုင်ရုံတသက်မဟုတ်ပဲကမ္ဘာစံချိန်ချိုးဖို့လည်းမျှော်လင့်ထားတာပါ။မီတာ200ကို19စက္ကန့်အောက်နဲ့ရအောင်ပြေးပြီးလက်ရှိသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးဖို့ဘိုးဒါကမျှော်လင့်ထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ဒေါခင်ဆိုဝင်းတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ် website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်အခုညနေပိုင်းကအတန်းလွှင့်ချိန်ဆက်စားခြင်းမှာဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်အတန်းထုတ်လွှင့်မှုအဆင်မပြေဖြစ်ခဲ့တာကိုလည်းတောင်းပန်ပါတယ်ရှင်အခုဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုကြည့်ရအောင်ပါ၅ရက်ကြာခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းမြစ်ဆုံရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်လို့မြန်မာဘက်ကလက်တလော့ဘာမှပြောဆိုဆွေးနွေးစရာရှိအောင်မှာမဟုတ်ဘူးလို့နိုင်ငံခြားရေးဌာနကပြောပါတယ်။မနက်ပိုင်းမှာတရုတ်သမ္မတနဲ့တွေ့ဆုံဖို့ရှိတဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒေသစံတော်ချိန်ညနေ9:00မှာတရုတ်ဝန်ကြီးချုပ်လီခါချန်က Great Hall of the People North Hall မှာကွန်ပျူတာဖွင့်နေကြိုဆိုခဲ့ပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံတော်ကောင်စီဝန်ကြီးချုပ် Mr. လီခါချန်ရဲ့ဖိတ်ကြားချက်နဲ့အခုလိုတွားရောက်တာပါ။ညနေ6:00မှာတော့ဒေါအောင်ဆန်းစုကြည်နဲ့တရုတ်ဝန်ကြီးချုပ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစည်းအဝေးမှာနှစ်နိုင်ငံဆက်ဆံရေးအနေထားနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
ကျမတို့ကြည့်စုရဟာကျမတို့ရဲ့ mix ဖြစ်ဆွေးပြေဖြစ်ဆိုတာအပေါ်ကျဒီတိုင်းနဲ့ကျမတို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းကြောင်းနေတယ်ဆိုတာပို့ပြီးတော့ကောင်းမှုလို့ပို့ပြီးတော့တည်မဲဖို့ပို့ပြီးတော့ခိုင်မာဖို့အပြောင်းအလဲတွေပဲဖြစ်မယ်လို့ကျမတို့ယုံကြည်မျှော်လင့်ပါတယ်
ဒီကနေ့မှာပဲစီးပွားရေးနဲ့နှီးပညာပိုင်းဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစွာကြောင့်လာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီကနေ့မနက်ပိုင်းတုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အခုခီးစဉ်အတွင်းနှစ်နိုင်ငံကြားအကျိုးတူပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးကြမှာဖြစ်ပေမဲ့မြစ်ဆုံမှာရေကာတာတိစောက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလက်တလောမှာဘာမှပြောဆိုစရာမရှိသေးဘူးလို့နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဒေါ်အေးစုကအခုလိုပြောပါတယ်
ဆိုကိစ္စတော့အမှန်တော့တရုတ်ကတော့ဒီကိစ္စကိုတော့သူပြောကောင်းပြောမှသူကအခွင့်ခါတိုင်းလဲပြောနေတာကိုတော်တော်ပြန်လဲသုံးသပ်လုပ်ကြိုက်မို့ပါဆိုတော့ဒါပေမဲ့အမတို့အနေနဲ့တော့ဘာမှတူဆွေးနွေးစရာမရှိဘူးလို့ဟိုသဘောထားတယ်ဘာဆိုတော့အမတို့ကဒီကိစ္စနဲ့ပတ်သက်ပြီးအမတို့ကတော့တလောကပဲဥစ္စာကော်မတီထောင်လိုက်တယ်လေအဲ့ဒီကော်မတီကသူလုံးဆရာရှိတာတွေဆက်ပြီးတော့လုံးမှာဆိုတော့ဟိုဘက်မှာထူထူတရုတ်နဲ့ဘာမှဆွေးနွေးမှုမရှိဘူးလေ
သမရဦးသိန်းစိန်ဆိုရလက်ထက်လူလူတွေရဲ့ကန့်ကွက်တောင်းဆိုမှုကြောင့်တရုတ်နိုင်ငံဘက်ကဒေါ်လာ3.6တန်းကုန်ကြကန်တိစောက်မဲ့မြစ်စုံရေအားလျှက်စစ်စီမံကိန်းကို2012ခုနှစ်အတွင်းတုန်းကဆိုင်းငံ့ထားခဲ့ပါတယ်လူမှုပတ်ဝန်းကျင်ကစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးစေနိုင်တာကြောင့်အခုလိုဆန္ဒထုတ်ပေါ်ခဲ့တာပါဒါအပြင်မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကအစိုးရအနေနဲ့ပွင့်လင်းမြင်သာစွာလုပ်ကင်ခဲ့ခြင်းမရှိတာကြောင့်လေလူမှုအကြမကျေနပ်မှုတွေတိုးလာတာဖြစ်ပါတယ် NLD အစိုးရအနေနဲ့တော့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်တင်မတင်လေးလာစုံစမ်းမဲ့ကော်မရှင်တရက်ကိုဖွဲ့စည်းပေးထားခဲ့ပြီးပါပြီ။အရှင်အောင်အာရှမှာအကြီးဆုံးရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကအခုလိုပြောပါရယ်
။မြေဆုံကိစ္စနဲ့ပတ်သက်ပထမဆုံးအပြင်အဲ့ဒီမြေဆုံသဘောတူညီချက်ထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုပထမဆုံးအသိပေးဖို့လိုပါတယ်။အဲ့ဒါတော်ဝန်ဆူစူတီကဂရီပေးထားပြီးသူကမဖသေးဘူးဆိုတဲ့ဟာပဲနောက်ဆုံးပြောခဲ့တာကြားတယ်ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဘာတွေပါတယ်ဆိုပြည်သူလူထုကိုတတိပြရမယ်နော်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုမှန်မှန်ကန်ကန်ရရှိနိုင်အောင်လုပ်နောက်ပြီးကြတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းဖြစ်အောင်ဆောင်ရွက်ရတာဟာအစိုးရကောင်တရရဲ့လုပ်ငန်းလို့ကျွန်တော်တာဝန်လို့ထင်ပါတယ်နောက်သူ့ရဲ့အောင်မြင်မှုလို့လည်းဖြစ်မှာပါ
ဒေါ်ဆန်းစုကြည်ဟာ2015ခုနှစ်အတွင်းတုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးအနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်အပါအဝင်ဝန်ကြီးချုပ်လီခါချန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုခီးစဉ်ကတော့ NLD ပါတီအနေနဲ့အာဏာရလာပြီးနောက်ပိုင်းပထမဦးဆုံးတွားရောက်ခဲ့တဲ့တရုတ်နိုင်ငံခီးစဉ်မှာနောက်လာမှာတွားရောက်ဖို့ရှိနေတဲ့ American ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတရုတ်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေအပြင်အိန္ဒိယအင်အားကြီးတရုတ်နိုင်ငံနဲ့ပါဆက်ဆံရေးပုံမှန်ထိန်းသိမ်းဖို့မြန်မာအစိုးရဆက်ဆက်အနေနဲ့ဆောင်ရွက်ခဲ့ကြတယ်လို့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမန်ဟောင်း Trevor Wilson က VOA ကိုအခုလိုပြောပါတယ
် Any Myanmar leader has had to deal with this sort of dilemma that they've
ဆာဇာအရာရာမှာအင်အားတာလွန်နဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရာမှာအကြက်တဲဆက်ရောက်တဲ့အခြေအနေမျိုးကိုမြန်မာနိုင်ငံအစိုးရအဆက်ဆက်အနေနဲ့ကြုံရတာပါမြန်မာနိုင်ငံအနေနဲ့လည်းသူတို့ရဲ့အကူအညီတွေလိုအပ်ပါတယ်မြန်မာခေါင်းဆောင်တွေဟာတစ်ဖက်မှာတရုတ်နဲ့ဆက်ဆံရတယ်လို့တစ်ဖက်မှာလည်းအမေရိကန်နဲ့ဆက်ဆံရတာပါတခြားသူတွေလိုပဲဒေါ်ဆန်းစုကြည်ကဒီအခြေအနေကိုကောင်းကောင်းသဘောပေါက်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီကာချန်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေး၊ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေး၊စစ်ဘက်ပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါရယ်။ငားရကြခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ဟာမနက်ဖြန်မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါရယ်ခင်ဗျာ။
ရှင်မကနဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကနှစ်နိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတည်တရက်ကိုဖွင့်လိုက်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက varmis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု27ရာစုပြည်လုံးကြီးလာခံမတိုင်ခင်နိုင်ငံရေးငြိမ်းချမ်းရေးနဲ့အပြစ်ရရေးလက်တလော့အခြေအနေတွေကိုကြည့်ကြရအောင်ပါ။ဒီလနောက်ဆုံးရဖြစ်တဲ့31ရက်နေ့မှာစတင်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုတအောင်ပလောင်ကိုကန့်နဲ့အေးအေးလို့ခေါ်တဲ့ရက်ခိုင်စတဲ့လက်နက်ကင်အဖွဲ၃ဖွဲ့ကကြိုဆိုလိုက်ပြီးဖိတ်ကြားမယ်ဆိုရင်ညီလာခံမှာပါဝင်တက်ရောက်ဖို့အဆင်သင့်ရှိကြောင်းပြောပါရယ်။တချိန်တည်းမှာတော့ကချင်တပ်ဖွဲ့ဌာနချုပ်လိုင်စာအနီးကိုအစိုးရတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းရှိနေတာပါ။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရမှာဖိတ်ကြားတာရှိသလိုပြီးခဲ့တဲ့ရက်ပိုင်းအထိအစိုးရကြံပရုံနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကလက်ရှိအစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုအပြုသဘောဆောင်တဲ့နိုင်ငံရေးပြောင်းလဲမှုအဖြစ်ကြိုဆိုလိုက်ပါတယ်တဆက်ထဲမှာပဲဒီလကုံမှာကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်တယောက်ဖို့အသိရှိကြောင်း PSLF TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကပြောပါတယ
်အဓိကကတော့ကျွန်တော်တို့အဖွဲ့၃ဖွဲ့ကပြီးခဲ့တဲ့စနေနေ့တော့ဖွင့်ဆိုတဲ့ကော်မတီတွေတို့ကဒါကအားလုံးပါဝင်မှုလက်ခံတယ်ဒီညီလာခံလည်း30ပြည့်နေ့မှာဖြစ်မနေဘူးဆက်တင်ပြမှာပေါ့မယ်ဆိုတော့ကျွန်တော်ပြုစုလက်ခံတယ်အဲ့ဒီမှာကျွန်တော်ပါဝင်တက်ရောက်ဖို့လည်းအစီအစဉ်ဖြစ်တယ်ဒီမှာနိုင်ငံအစိုးရရဲ့ပြည်ပသက်မတော်ရဲ့ကျွန်တော် finance online အဖွဲ့အစည်းအားလုံးပါဝင်တဲ့နေ့စဉ်ဖြစ်စဉ်နဲ့မှလည်းကျွန်တော်ပါဝင်နိုင်ဖို့အစီအစဉ်ဖြစ်တယ်ကျွန်တော်ပါဝင်ခြင်းနဲ့ဆန္ဒနဲ့ရှိရတဲ့အားလုံးဒီအမှုကျွန်တော်အစီအစဉ်လေးထုတ်ပြန်ရတဲ့ဖြစ်ပါတယ်
တ တခြားလက်နက်ကိုင်အဖွဲ့တွေနီးသူငင်းကြဲရေးဖြစ်စဉ်မှာပါဝင်ဆောင်ရွက်လိုတာကြောင့်21ရာစုပင်လုံးမှာတယောက်ဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ်။တခြား
လက်နက်ကိုင်ပေါ်လိုင်းအဖွဲ့စီတွေနဲ့တူပဲဆိုတော့အဒီရနနိုင်ငံရေးကြေညာလေးကိုကျွန်တော်နိုင်ငံရေးဒီနားနဲ့ဖြည့်ရှင်းနိုင်ဖို့စူနီကော်မတီကလည်းအခြေတင်လာပါရဲ့နိုင်ငံရေးကြေညာတွေစူးနေတဲ့အကြံတွေပါမယ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေအဲဒါတွေပါမယ်ဆိုတော့ကျွန်တော်တို့အနေနဲ့လည်းဒါတွေကအားလုံးနဲ့တက်ဆိုင်တယ်ကျွန်တော်တို့သုံးဖက်တိတ္တမှာမဟုတ်ဘူးအဓိကကတော့တိုင်းနာတွေကမှပိုက်ဝဲပြီးပိုက်ဝဲနေပြီလေအဲ့ဒါတွေကိုရက်တံအောင်ဘယ်လိုလုပ်ကြမလဲနိုင်ငံရေးကြေညာမီးလမ်းတွေဘယ်လိုရှင်းကြမလဲဒါတွေကအာကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတွေပဲဖြစ်တယ်ကျွန်တော်တို့လည်းတိုက်ရိုက်တက်ဆိုင်နေတယ်ဆိုတော့မြန်မာတ
ွေလက်နက်ကိုင်အဖွဲ့၃ဘောရဲ့ထုတ်ပြန်ချက်မှာမြန်မာကျမ်းမတော်နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအပြန်အလှန်ရက်စဲပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဒေတာတည်ငြိမ်ရေးဒေတာဖွံ့ဖြိုးရေးအမျိုးသားပြန်လည်တင်းပြက်ရေးတို့ကိုနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့စံနှားရှိကြောင်းလည်းဖော်ပြထားပါတယ်ကိုကန့်တအန်းနဲ့ရခိုင်တပ်ဖွဲ့တွေဟာဒီလ9ရက်နေ့ကဦးသိန်းစောခေါင်းဆောင်နဲ့ငင်းကြဲကော်မရှင်အဖွဲ့နဲ့ရှမ်းပြည်နယ်မိုင်းလားမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာလက်နက်ကိုင်လမ်းစဉ်ဆွတ်လွတ်ရေးနဲ့ပတ်သက်ပြီးပြီးပြတ်တဲ့သဘောတူညီချက်များရှိခဲ့ကြောင်းတိုင်းရင်းသားအဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အစိုးရရဲ့ငင်းကြဲကော်မရှင်ဘက်ကတော့အဖွဲ့၃ဘွဲ့အနေနဲ့21ရာစုပင်လုံးမှာပါဝင်နိုင်ရေးအတွက်ကြေညာချက်ထုတ်ပြန်ရန်မူအားဖြင့်သဘောတူခဲ့ကြောင်းနဲ့ကျညာချက်ထုတ်ပြန်နိုင်ရေးအတွက်သူတို့တပွဲချင်းစီရဲ့ဘိုးကော်မတီအစည်းအဝေးတွေကျင်းပပြီးဆက်လက်ဆောင်ရွက်ဖို့ညှိနှိုင်းသဘောတူခဲ့ကြောင်းတည်င်းထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်အဖွဲ့၃ဘွဲ့21ရာစုပေလုံးမှာပါဝင်ရေးဟာညင်ချိုင်းကော်မရှင်နဲ့မိုင်းလားမှာတွေ့ဆုံညှိနှိုင်းတာတွေနဲ့လက်ရှိထုတ်ပြန်ချက်ဟာကန့်ညီမှုရှိမရှိအပေါ်မှာမူတည်နိုင်ကြောင်းလည်းညင်ချိုင်းလုပ်ငန်းစဉ်မှာပါဝင်သူတဦးကသုံးသပ်ပါတယ်။21ရာစုပင်လုံးကိုဒီလအကုန်မှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာဒီကနေ့မနက်ပိုင်းမှာတော့ကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေရှိကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီကနေ့စေနာရင်းနဲ့စစ်ကမာရင်းချာမှာဒီလေဇာတော့မှာတပ်မတော်စစ်ကနဲ့လက်နက်ကြီးနဲ့အချင်းချင်းပြစ်ခတ်တယ်ရှိပါတယ်ဒီရေတမဟာငါချက်တန်းတစ်ခါပဲမလဲလက်နက်ကြီးရှိစေတိမမလို့ယူဆရတဲ့ energy တွေဖြစ်တာရှိတယ်။အဲတမခါငါလက်အောက်ခံတဲ့ဒီမစစ်လေးနေနေတော့မလဲဖြစ်တာရှိတယ်။နောက်ပြီးတော့ဒီကျောင်းသားတပ်သူတပ်သွေးထားတဲ့နေရာတွေမှာလည်းဖြစ်တာရှိပါတယ်။
ဒီကနေ့မနက်ပိုင်းမှာအချက်20လောက်ပြစ်ခတ်တာတွေရှိပေမဲ့ညနေပိုင်းမှာတော့ငြိမ်သက်သွားခဲ့ကြောင်းပြောပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကချင်ပြည်နယ်တနိုင်းဖားကန့်နဲ့စရုံးနယ်ဘက်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါရတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်မြန်မာသတင်းတွေဒီမှာပဲရန်နာပြီးအားကစားသတင်းလွှာတစ်ပတ်တပုတ်ကိုလည်းပြောပြပေးပါဦးမယ်2016ရီယိုအိုလံပစ်ပြိုင်ပွဲဘောလုံးပွဲမှာတော့အင်ရှင်ဘရာဇီးအသင်းနဲ့ဂျာမနီတို့ဖိုင်နယ်ကစားကြမှာဖြစ်ပြီးဘရာဇီးအသင်းကအိုလံပစ်ဘောလုံးပြိုင်ပွဲမှာပထမဆုံးရွှေတံဆိပ်ရဖို့မျှော်လင့်နေကြပါတယ်ပြကုန်ပြပြိုင်ပွဲတွေမှာတော့လက်ရှိအိုလံပစ်မီတာ200ချန်ပီယံယူဆိန်ဘော့လည်းဒီနောက်ဆုံးဖိုင်နယ်တက်လာပြီးတော့ရွှေတံဆိပ်ထပ်ယူနိုင်ဖို့ခြေတလန်းပုံနီးကပ်သွားပြီးဖြစ်ပါတယ်ရီယိုအိုလံပစ်ပြိုင်ပွဲဘက်ကနောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်2016နွေရာသီအိုလံပစ်အားကစားပြိုင်ပွဲတွေကိုရီယိုမြို့မှာဆက်လက်ကျင်းပနေတာမှာအမျိုးသားဘောလုံးပွဲမှာတော့အင်ရှင်ဘရာဇီးလ်သင်းဟာနောက်ဆုံးဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်ဘော်ဒူနေကမာရာကနာကွင်းမှာကစားတဲ့ semi final မှာတော့ Brazil က Honduras ကို 6-9 မရှိနဲ့အနိုင်ရခဲ့တာပါ
Opportunity for Brazil and the dream start 13
ဒီမှာ Brazil ကတိုက်စစ်မှုနေမှာပွဲစားပြီး18မိနစ်မှာအဖွင့်ကိုသွင်းပြီးတော့ Olympic ပြိုင်ပွဲသမိုင်းတစ်လျှောက်မှာလည်းအမြန်ဆုံး goal ကိုသွင်းယူခဲ့ပါတယ်ဒုတိယ semi final မှာတော့ Germany က Nigeria ကို 9-9 မရှိနဲ့နိုင်ပါတယ
် A Brazil Germany gold medal game on Saturday.
ဒါကြောင့် Brazil နဲ့ Germany တို့နောက်ဆုံး final မှာဘောလုံးကြမှာပါဆိုတော့ Brazil အသင်းအနေနဲ့သူတို့တစ်ခါမှမရဘူးတဲ့ Olympic ဘောလုံးရွှေစိတ်ကိုဒီချိန်မှာရယူနိုင်မလား Brazil ပြိုင်သက်တွေကတော့သူတို့အသင်း final တက်သွားတဲ့အတွက်အရန်ကိုပျော်နေကြပါတယ
် Representou mostrou que é aqui dentro aqui no Maraca é tudo nosso
ဒီမှာကနကွင်းမှာကျွန်တော်တို့ဘလူအသင်းဆိုတာကိုသူတို့ပြနိုင်ခဲ့ပါတယ်ဒါကကျွန်တော်တို့ရဲ့အိမ်ခွေးမှာကျွန်တော်တို့ကိုလေးစားဖို့လိုပါတယ်ဂျာမနီအသင်းနဲ့တွေ့ကြပါတယ်အာဂျင်တီးနားကတော့ထွက်သွားပါပြီ
ဂျာမနီပြည်သက်တွေကတော့2014ကမ္ဘာဖလားတုန်းကလိုပဲဘရာဇီးလ်အသင်းကိုအနိုင်ရဖို့မျှော်လင့်နေတယ်လို့ဆိုပါတယ
် We're going to play on Saturday against Brazil and it's not going to be easy
လာမယ့်စနေနေ့မှာဘရာဇီးလ်အသင်းနဲ့ကျွန်တော်တို့ကစားရမှာပါပွဲကတော့လွယ်မှာမဟုတ်ပါဘူးဒါမဲ့ကျွန်တော်တို့နိုင်နိုင်ပါတယ်ကမ္ဘာဖလားတုန်းကလို 9-6 တကူမဟုတ်ရင်တော့မှ3-9လောက်ပေါ့
ဆိုတော့ဒီပွဲမှာဘရာဇီးကတိုက်ခါပြန်ဆယ်ပြီးတော့အိုလံပစ်မှာဘောလုံးရွှေစိတ်ကိုပထမဆုံးအချိန်ယူနိုင်မလားဒါနဲ့ပတ်သက်ပြီးအားကစားဆောင်ပါရှင်ကိုဇော်မျိုးတန်ကတော့
ဘရာဇီးနဲ့ဂျာမနီကတော့ဗျာဘရာဇီးကဒီချိန်လေးထိရောက်လာပြီဆိုတော့အင်ဂျင်အားလည်းရှိရသလိုဘရာဇီးချန်ပီယံဖြစ်ဖို့ပဲအခွင့်အလမ်းပါသွားပြီလို့ဆိုရမှာပေါ့ဗျာအဓိကတော့ဘရာဇီးနောက်တန်းကဂျာမနီကိုထိန်းနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဘရာဇီးရှိတဲ့ဂျာမနီနောက်တန်းကထိန်းဖို့ခက်မယ်ပေါ့ဗျာဒါကြောင့်ကျွန်တော်ကဘရာဇီးချန်ပီယံဖြစ်မယ်လို့ပဲသုံးသပ်ပါတယ်ဗျာ
မျိုးသားဗောလီဘောကွာတာဖိုင်နယ်ပွဲစဉ်တွေမှာတော့ရုရှားကကနေဒါကို၃ပွဲပြတ်နဲ့အနိုင်ရခဲ့တယ်လို့အမေရိကန်ကလည်းပိုလန်ကို၃ပွဲပြတ်နဲ့နိုင်ပါတယ်။အီတလီနဲ့အီရန်ပွဲမှာတော့အီတလီက၃ပွဲပြတ်နဲ့နိုင်ပြီးတော့အိရှင်ဘရာဇီးကလည်းအာဂျင်တီးနားကို၃ပွဲ၁ပွဲနဲ့နိုင်ပါတယ်။ဒါကြောင့်ဆီမီဖိုင်နယ်မှာတော့အီတလီနဲ့အမေရိကန်ဘရာဇီးနဲ့ရုရှားတို့၁၉ရက်နေ့ကြာရင်ကစားကြမှာပါ။အမျိုးသမီးတဲတောင်ပြင်ဗောလီဘောဖိုင်နယ်မှာတော့ဂျာမနီကလော်ရာလွတ်ဗစ်နဲ့ကီရာဗော်ကန်ဟတ်တို့ကအင်ရှင်ဘရာဇီးအသင်းကိုအနိုင်ရပြီးတော့ရွှေစိတ်ယူသွားခဲ့ပါတယ်ဘော်ဒူးနေကပြေးခုံပြပြိုင်ပွဲတွေမှာတော့အမျိုးသားမီတာနေရအပြေးပြိုင်ပွဲဆီမီဖိုင်နယ်မှာဂျမေးကာနိုင်ငံကလက်ရှိအိုလံပစ်မီတာနေရချန်ပီယံယူစိန်ဘိုကအနိုင်ရပြီးတော့ဖိုင်နယ်တက်သွားခဲ့ပေမဲ့အမေရိကန်ကနာမည်ကြီးတာတို့အပြေးသမားဂျက်စတင်ဂက်လင်ကတော့ဆီမီဖိုင်နယ်အဆင့်ကပဲပြုတ်သွားတာကြောင့်ဖိုင်နယ်ပွဲနဲ့လွဲချော်သွားခဲ့ပြီးဖြစ်ပါတယ်သဘောရင်တင်းနစ်ရဲ့အမျိုးသားအသင်းလိုက်ပြိုင်ပွဲမှာတော့တရုတ်ကဂျပန်ကို၃ပွဲ၁ပွဲနဲ့အနိုင်ရပြီးရွှေစိတ်ယူသွားခဲ့တာကြောင့်တရုတ်ကအသင်းလိုက်ပြိုင်ပွဲမှာအမျိုးသားရောအမျိုးသမီးမှာပါရွှေစိတ်တွေယူသွားခဲ့ပါတယ်။သဘောတင်တင်းနစ်ပြိုင်ပွဲတွေကို1988ခုနှစ်ကစပြီးတော့အိုလံပစ်ပြိုင်ပွဲမှာထည့်သွင်းလာပြီးကတည်းကရွှေစိတ်32ခုထဲက28ခုကိုတရုတ်နိုင်ငံကယူထားတာဖြစ်ပါတယ်။အခုနောက်ဆုံးစုစိတ်အရေးအတွက်မှာတော့အမေရိကန်ကရွှေ30ငွေ30နှစ်ကျေး31နဲ့ပထမနေရာမှာရှိနေပြီးတော့ဗြိတိန်ကရွှေ19ခုငွေ19ကျေး12နဲ့ဒုတိယတရုတ်နိုင်ငံကရွှေ19ငွေ15ကျေး20နဲ့တတိယနေရာမှာရှိနေပါတယ်ဗျာ
ရီယိုအိုလံပစ်အားကစားသတင်းကိုကိုနေရနိုင်ပြပြပေးသွားတာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှ77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။ပလူတိုနီယံပြန်လည်သတ်ဆင်ထုတ်လုပ်တဲ့လုပ်ငန်းကိုပြန်စနိုင်ပြီလို့မြောက်ကိုရီးယားကပြောတဲ့ပေါ်အထူးစိုးရိမ်ပြီးစိတ်မကောင်းဖြစ်ရကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောပါတယ်။နျူကလ িয়ার ဆန်သက်တာသုံးပြီးသားလောင်စာချောင်းတွေကိုပြန်လည်သတ်ဆင်တာနဲ့နျူကလ িয়ার လက်နက်အတွက်သတ်ဆင်ပြီးယူရိုနီယံအသုံးပြုတာကိုရပ်မှာမဟုတ်ဘူးလို့ပြည်ပမီဒီယာတွေကနေတဆင့်မြောက်ကိုရီးယားကဗုဒ္ဓနေမှာပြောတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့နျူကလ িয়ার ကင်းရှင်းရေးအတွက်စင်ကာပူချက်တရဖြစ်ပြီးတော့ဒီအတွက်တောင်ကိုရီးယားအစိုးရအနေနဲ့အထူးစိုးရိမ်ပြီးစိတ်မကောင်းဖြစ်ရပါတယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရချိုဂျွန်းဟက်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တူရကီနိုင်ငံအရှေ့ဘက်ကရဲစခန်းတွေနားမှာဒီကနေ့မနေ့အစောပိုင်းကကားဘုံနှလုံးပေါက်ကွဲပြီးလူ6ဦးထဲမှနေတည်ဆုံးပြီးတော့120ကျော်ဒဏ်ရာသွားပါတယ်။ပထမကားဘုံကဗန်ပြည်နယ်မှာပေါက်ကွဲတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်20ထက်မနည်းအပါအဝင်ဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်။နောက်ထပ်နိုင်ရည်အနေငယ်ချပြီးတဲ့နောက်အလစ်စ်ရဲစခန်းပန်းချန်တဲမှာနောက်ထပ်ကားဘုံတစ်လုံးပေါက်ကွဲပြီးလူ3ဦးသေဆုံးပြီးတော့100ထက်မနည်းဒဏ်ရာသွားပါတယ်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုလေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်အပျက်စီးပုံတွေကြားထဲကနေကက်တင်ထားတဲ့ကလေးငယ်လေးရဲ့ရုပ်ပုံတွေကိုအတိုက်ခံတက်ကြွလှူရှားသူတွေကထုတ်ပြန်လိုက်ပါတယ်။မျက်နှာမှာဖုန်တွေသွေးတွေပြေကျန်နေပြီးထိတ်လန့်တွန်းလုံးနေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားတွေကလေမော်ရောင်ခုံလေးတစ်လုံးပေါ်မှာထိုင်နေတဲ့ပုံကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာအများအပြားဖြန့်ဝေကြတာပါတရုတ်နိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းဆွေကြီးကိုဒီကနေ့ဝန်ကြီးချုပ်လီခေချန်ကနိုင်ငံတော်ကွန်ပျူတာဖွင့်နဲ့ကြိုဆိုပြီးတော့ခေါင်းဆောင်နှုတ်ဦးကတရုတ်မြန်မာဆက်ဆံရေးအခြေအနေရပ်ကိုဆွေးနွေးကြပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Basco Polarish ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.